တနင်္ဂနွေနေ့မှာကျင်းပတဲ့ကင်းတဲ့နိုင်ငံသမားရွေးကောက်ပွဲမှာဒုက္ခသည်နိုင်ငံတွင်းဝင်ရောက်မှုကိုဆန့်ကျင်တဲ့အမျိုးသားရေးဝါဒီမာရင်းကပ်တန်ထက်လူကြိုက်ပုံများပြီးမင်းများစုရခဲ့တဲ့အင်မန်နျူရယ်မက်ခွန်ဟာစီးပွားရေးကျွမ်းကျင်တဲ့ဗန်လုံငန်းရှင်တူဖြစ်ပါတယ်။ပြည်내နိုင်ငံရဲ့25ဆင့်မြောက်သမရဟာအလဲလောက်ဝါဒီတယောက်ဖြစ်ပြီးလွန်ခဲ့တဲ့တစ်နှစ်လောက်ကမှ NMAS လို့ခေါ်တဲ့လေဝဲလက်ရရင်းနေရှိတဲ့တမျိုးချက်တင်းတဲ့နိုင်ငံကြီးကိုပြောင်းပြစ်ဖို့အတွက်စောင့်ဆော်တဲ့တီးကြဲလွတ်လပ်တဲ့နိုင်ငံဆုံးရှားမှုကလည်းလူသိများလာသူတယောက်ဖြစ်ပါတယ်။လက်ရှိသမရဖရန်ဆွာအော်လန်ကဒုတိယအကြိမ်သမရတက္ကသိုလ်ဝင်ပြီးအရေးမခံဖို့ဆုံးဖြတ်ခဲ့တဲ့နောက်ပိုင်းမှာသူဟာသမရလောင်းဖြစ်တဲ့ဝင်ပြီးအရေးခံဖို့အတွက် Socialist အစိုးရအဖွဲ့ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။မက်ခရိုင်းအောင်နိုင်မှုဟာသူ့ရဲ့ကျန်းမဲ့လက်ပန်းအချင်းချမှုခံရတဲ့မွတ်စလင်ဖြစ်ကြောင်းသူရဲ့လက်မခံရတဲ့အတွက်ရောဥရောပတိုက်တလောစီးလုံးညီညွတ်မှုအတွက်ပါအောင်နိုင်တာလည်းဖြစ်တယ်လို့သုံးသပ်ကြပါတယ်။လက်ပန်းဟာအဖွဲ့ဝင်27နိုင်ငံရှိတဲ့ EU ဥရောပသမဂ္ဂကခွဲထွက်ဖို့ဆန္ဒရှိသူပါ။ရှင်းမှခက်ခဲတဲ့လုပ်တွေဖြည့်ရှင်းရမှာဖြစ်ပေမယ့်အများအားလူလူကိုအမှန်တင်ပြမှာဖြစ်ပြီးချင်းချောက်မှုရန်တွေကနေကာဝယ်ပေးပါမယ်လို့ပါရိကလူပြတယ်မှာသူ့ကိုထောက်ခံသူတွေကိုမကန်းကအောင်ပွဲခံမင်းကွန်ပြောပါတယ်။နှစ်လူဝယ်ကောင်းတဲ့မကန်းဟာယုံကြည်မှုအပြည့်နဲ့စကားပြောကောင်းသူတို့ဖြစ်ပြီးသူ့ရဲ့အသက်20လောက်ပိုကြီးတဲ့အထက်တန်းကျောင်းဆရာမကိုလက်ထပ်ထားသူပါ။သူဟာအသက်36နှစ်ပဲရှိသေးတာမို့ပြင်သစ်သမိုင်းမှာ1848တုန်းကအသက်40မှာသမရဖြစ်ခဲ့တဲ့နပိုလီယံရဲ့သူဖြစ်သူလူဝီနပိုလီယံဘွန်နပတ်တဲ့ငယ်တဲ့သမရဖြစ်လာမှာပါ။